နောက်ဆုံးပြည့်လွတ်ရမှာအတန်ထက်၅ဆညနဲ့ hypersonic ဒုံးကျည်နောက်ဆင်းပါဝင်ခဲ့တယ်လို့မြောက်ကိုရီးယားကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်ဒီလိုပြည့်လွတ်ရမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်တယောက်ခဲ့ပြီးအောင်းအောင်းမြင်းမြင်းပြည့်လွတ်နိုင်ခဲ့တယ်လို့ဆိုပါတယ်အင်္ဂါနေ့ကဒုံးကျည်ပြည့်လွတ်တာကိုမှန်မြောင်းတဲ့ကင်ဂျုံအားကြည့်နေတဲ့ပုံကိုနိုင်ငံတော်ပိုင်းမီဒီယာတွေမှာဖော်ပြကြပါတယ်ပုံထဲမှာကင်ဂျုံအန်းကတရေချခင်ကိုဝှက်ထားပြီးသူ့အတွက်စင်မြင့်ဖြစ်ပေါ်ရတဲ့နေရာကကြည့်နေကြတာပါဒုံးကြီးကအတိုင်းတဲ့အလွန်လျော်လျားနိုင်တာကိုပြသခဲ့ပြီးကီလိုမီတာ1000ကျော်ဝေးကိုမှန်အောင်ပြနိုင်ခဲ့တယ်လို့ကိုရီးယားသတင်းဌာန KCNA ကပြောပါတယ်။မြောက်ကိုရီးယားစမ်းသပ်ခဲ့တာကအတန်ထက်ညာတဲ့ဒုံးကြီးအမျိုးအစားအင်္ဂလိပ်လို Hypersonic Guided Vehicle HGV မဟုတ်ဘဲနည်းပညာအဖြစ်နိုင်တဲ့အင်္ဂလိပ်လိုအတူအဖြစ် MARV ခေါ် Maneuverable Reentry Vehicle လေထုထဲပြောင်းဝင်လာတဲ့အခါမှာလာရမခန့်မှန်းနိုင်အောင်ခြေအောင်ပြရေတရားပြောင်းဝင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ဗန်နီပညာကိုပဲသုံးထားပြီးဖြစ်စေအခုလိုစမ်းသပ်ပြည့်လွတ်တာကိုအင်ဂျီတော်ပြောရေးဆိုခွင့်ရှိသူဂျန်ဆာကီကရှုတ်ချလိုက်ပါတယ်။2019ကစွန့်ခွာသွားခဲ့တဲ့နျူကလ িয়ার ရှင်နေဘွတ်ကိုပြန်လာဖို့လေမြောက်ကိုရီးယားကိုဂျန်ဆာကီကတိုက်တွန်းပြောဆိုလိုက်ပါတယ်။